န်ယူဂျီအစိုးရကတော့နောက်6လောက်လောက်ဆိုတော်လန်ရေးပြီးတော့မယ်လို့ပြောပါတယ်။အဲမပြောခြင်းမပြောရရင်တော့ဆိုပြေဟာတော်လန်ရေးပြီးသွားမှာကိုအရင်ပဲကြောက်ပါတယ်။ဆိုပြေကတော်လန်ရေးကိုမပြီးစေခြင်းပဲမယ်လူတိုင်းကတော့တော်လန်ရေးပြီးဖို့မျှော်လင့်နေကြပါပြီ။အချို့ကလည်းအောင်မြင်စွာပြီးဖို့အချို့ကလည်းဒီတိုင်းရက်သွားဖို့အချို့ကလည်းတော်လန်ရေးကြီးမအောင်မြင်မဲ့ပြီးသွားဖို့ပေါ့။အားလုံးကမျှော်လင့်ချက်တွေရှိကြတာပေါ့လေ။အချင်းချင်းပြောနေတဲ့စကားတွေထဲမှာတော့ငါတို့တွေတော်လန်ရေးပြီးသွားရင်မလုပ်မဲ့ဆိုတာထည့်ပြောကြပါတယ်။တော်လန်ရေးပြီးသွားရင်ဖျားသွားမယ်၊ကန့်ကျင်သွားမယ်၊မာလာရှန်ကောစားမယ်တို့ပေါ့။အချို့ကလည်းတော်လန်ရေးပြီးမှရက်တော့မယ်ဆိုတာတော့မရှိပါဘူး။အဲ့တော့လူတိုင်းလူလိုပါတော်လန်ရေးကြီးပြီးဖို့မျှော်လင့်နေကြပြီပေါ့။ဒါပေမဲ့တော်လန်ရေးကလွယ်လွယ်နဲ့ပြီးမလား။မပြီးပါဘူး။တော်လန်ရေးတစ်ခုစပြီဆိုရင်ပြီးဖို့ကမလွယ်တော့ပါဘူး။ဘယ်အချိန်မှပြီးသွားလဲဆိုရင်တော့တစ်ဖက်ဘက်ကနိုင်သွားရင်ပြီးပါတယ်။ဘယ်ဘက်ကမှလည်းမတိုက်တော့ရင်လည်းပြီးပါတယ်။ဒါတွေကကာလအပိုင်းခြားတော်လန်ရေးတွေပါ။တကယ်တော့တော်လန်ရေးဆိုတာတဘဝလုံးမွေးစားကနေတည်တဲ့အထိတော်လန်နေကြတာပါပဲ။ဘဝတွေမဟုတ်ပါဘူး။လူလောကကြီးတစ်ခုလုံးကတော်လန်ရေးတွေနဲ့ပြည့်နှက်နေပါတယ်။နားရှုပ်သွားသလားတော့မသိပါဘူး။ကိစ္စဆက်တော်လန်ရေးတွေရှိပါတယ်တိုက်ပွဲတွေနဲ့တော်လန်တာရှိသလိုအယူအဆတွေဝါဒတွေကိုတော်လန်တာလည်းရှိတာပါပဲကြောက်ခင်မှာလည်းတော်လန်ရတာပါပဲတလိမ့်ဆန်တွေကိုတော်လှန်ပြီးလူသားတွေဥဆောင်နေရရကြတယ်လူသားတွေစတင်အုပ်ချုပ်တော့လဲကိုမကြိုက်တဲ့အုပ်ချုပ်သူဆိုတော်လန်ကြတယ်ဘရင်တွေခင်မှာလည်းတော်လန်ပုံကန်ကြတယ်အဓိကတော့အုပ်ချုပ်မင်းလို့သူကိုမကြိုက်လို့ဖိနှိပ်လို့တော်လန်ရတာပါမြန်မာပြည်မှာဆိုရင်လည်း British စနစ်ကိုတော်လန်တယ်အင်္ဂလိပ်ကိုတော်လန်တယ်ဖက်စစ်ကိုတော်လန်တယ်ဒီမိုကရေစီစနစ်ကိုတော်လန်တယ်ဆိုရှယ်လစ်စနစ်ကိုတော်လန်တယ်စစ်တပ်ကိုတော်လန်တယ်ဘာသာရေးကောင်းဆောင်တွေကိုတော်လန်နေဇက်တိုက်ကိုပဲတော်လန်နေရတာပါပဲတနတ်တွေဓာတ်တွေနဲ့တော်လန်နေမှလည်းတော်လန်ရေးမဟုတ်ပါဘူးအယူအဆတွေအတွေးခေါ်တွေပြောင်းလဲအောင်လုပ်တာကလည်းတော်လန်ရေးပါပဲငငယ်တွေကရိုက်သွင်းခံခဲ့ရတဲ့အယူအဆတွေဝါဒတွေကအစတော်လန်ရတာပါဇလောင်းဘုံမတီးရတော့တင်းနှင်းလာနေသပင်မညှက်ရတော့ဖျားဖို့မိမမတက်ရလို့ဆိုတဲ့အယူအဆတွေကအစပေါ့မလိုအပ်တဲ့အယူအဆအဟောင်းတွေပောက်ကြရအယူအဆတွေကိုအသက်နဲ့လိုက်ပြီးတစင်ချင်းတော်လန်ခဲ့ကြပါတယ်ဆိုဂရီတီတို့ကွန်ဖျူရှက်တို့ဗုဒ္ဓတို့ကလည်းသူခေတ်သူခါကယူဆာဟောင်းတွေအတွေးခေါ်ဟောင်းတွေကိုစန့်ကျင်တော်လှန်ခဲ့ကြသူတွေကြီးပါပဲဒီလိုနဲ့တဖြည်းဖြည်းတော်လှန်ရင်တော်လှန်ရင်ကောင်းမွန်တဲ့အုပ်ချုပ်မှုလုံခြုံမှုတွေကိုဖော်ဆောင်ပေးနိုင်တာဒီမိုကရေစီစနစ်ဆိုပြီးလက်ခံလာကြပါဒါပေမဲ့တရုတ်နဲ့ရုရှားကတော့ဘယ်လက်ခံမလဲလीသူတို့ကကွန်မြူနတီကိုဘာပဲဖြစ်ဖြစ်အခုဆိုကဘာမှဒီမိုကရေစီယူဆကအားကောင်းပါတယ်ဒီမိုကရေစီဆိုတာကတော့အများကရွေးချယ်တဲ့အုပ်ချုပ်မှုစနစ်ပေါ့လीချိုယွင်းချက်တွေအားနည်းချက်တွေရှိနေပေမဲ့ဒီဟာအကောင်းဆုံးလို့ဖြစ်နေတော့သူ့ကိုပဲတုံးနေရတာပေါ့ဒီမိုကရေစီစနစ်လို့ခေါ်ပေမဲ့ကျင့်သုံးပုံကတော့တိုင်းပြည်နဲ့တိုင်းပြည်မတူပါဘူးအစဉ်ပြေတဲ့နည်းနဲ့လူရွေးပြီးအုပ်ချုပ်ကြတာပါပဲဒီစနစ်တဲ့ပိုကောင်းတဲ့ဟာပေါ်လာရင်လည်းဒီမိုကရေစီကိုတော်လှန်ရအောင်ပါပဲဆိုပြေတို့ကသာအာဏာသိမ်းစစ်ကောင်းဆောင်ကိုလူစိုးအဖြစ်မြင်နေပေမဲ့တက်ထောက်ခံသူတွေကြတော့လည်းအဲ့လိုပဲဟုတ်မလဲဒီမိုကရေစီတဲ့ပိုကောင်းတာတွေလုပ်ပေးမဲ့ဒီမိုကရေစီကိုတော်လှန်တဲ့တော်လှန်ရေးသမားကြီးအဖြစ်မြင်နေမှာပေါ့တလွဲတွေလုပ်နေလို့သာသူ့လူတွေကိုယ်တိုင်ကဆဲနေတာတော့တပိုင်းပေါ့လေအခုဆိုဒီမိုကရေစီကိုတော်လှန်တဲ့တော်လှန်ရေးသမားကြီးကအရှိတောင်အရှာမှာတော့အစဲခံရဆုံးဖြစ်နေပါပြီတကယ်တမ်းစင်ရင်တိကျနေတာဆိုရင်တော့အာဆီယံနဲ့ဘယ်ကမလဲတကဘာလုံးမှာတော့အစဲခံရအောင်လူသားစုရကြရင်ရနေမှာပါ။ဘာလို့လဲဆိုတော့တစ်ဖက်ထဲကဆဲတာမှမဟုတ်တာ။နှစ်ဖက်စလုံးကတက်ညီလက်ညီဆဲကြတာဘူး။အချို့ကောင်းဆောင်တွေကမှသူတို့ကိုထောက်ခံသူတွေကမဆဲကြဘူးလေ။ဒီကအပါကတော့သူ့လူတွေကလည်းဆဲကြတာပါပဲ။ဘာကြောင့်ဆဲလဲရှင်းရှင်းလေးပါ။လူတိုင်းကအာနာသိမ့်လို့ဆဲတယ်။အချို့ကတော့အစာပိုင်းမှာအပါကိုမဆဲပါဘူး။ထောက်ခံကြတာပေါ့။သူတို့တွေကြည့်မရသူကိုဖမ်းပြီးအာနာသိမ့်ပလိုက်တော့ပျော်ကြတာပေါ့။ဒါပေမဲ့အဲ့လိုပြောတာကြာကြာမခံလိုက်ပါဘူးပြောတဲ့လူတွေကိုဒလန်းဆိုပြီးတတ်ပါလိမ့်ဟောအသက်ခံရသူတွေကိုလည်းအဘကအကာအကွယ်မပေးနိုင်ပါဘူးတယောက်နှစ်ယောက်အသက်ခံရတယ်လည်းမဟုတ်ရာနဲ့ချီပြီးအသက်ခံရတာအဲ့တော့အဘကိုထောက်ခံရမှာကြောက်လာကြပါတယ်အရင်ကထောက်ခံထားတာရှိရင်လည်းအသက်ခံရတော့ပြေးတဲ့လူတွေပြေးရတာပေါ့လေစစ်တပ်ကဖမ်းရင်မှပထမဆုံးရိုက်ခံရမယ်နောက်ထောင်ကြမယ်နောက်သေးခြင်းသေးမယ်အဲ့လိုမျိုးမျှော်လင့်လို့ရတယ်ဒလန်းဆိုပြီးနာမည်ထွက်လာရင်တော့အသက်သေးမှာပါဒီတော့အဖမ်းခံရပြီးထောင်ကြတာမှလုံခြုံတယ်လို့တွေးပြီးအဘကိုဆဲကြပါလေ။အခုဆိုတိုင်းပြည်ကအာဏာသိမ်းစစ်တပ်အောက်မှာအဘကိုဆဲရင်တဖြည်းဖြည်းညီညွတ်လာကြပါပြီ။အရင်ကဆိုတိုင်းပြည်ကဒီလိုပဲညီညွတ်လိမ့်မလဲ။ဗမာနဲ့ရခိုင်ဆဲလိုက်၊ကချင်နဲ့ဗမာဆဲလိုက်၊မိုးစနီတွေကိုဆဲလိုက်။အချို့နေရာတွေဆိုဆဲရုံနဲ့မကပါဘူး။တကယ်တမ်းတိုက်ကြခိုက်ကြအချင်းချင်းတော်တော်လေးကိုမညီညွတ်ကြပါဘူး။အခုတော့အဲ့ဒါတွေအားလုံးကဖေဖော်ဝါရီတရနေ့ရစပြီးတော့ညီညွတ်လာကြပါပြီ။အချင်းချင်းဆဲခဲ့ကြတဲ့အမှားတွေကိုလည်းပြန်ပြီးတောင်းပန်ကြပါတယ်။အမှားတွေကိုခွင့်လွှတ်ကြမွတ်စလင်တွေကိုကျူးလွန်ခဲ့တဲ့အပြစ်တွေကိုလည်းဝင်ချတောင်းပန်ကြတယ်အခုဆိုအားလုံးကညီညွတ်လာကြပါပြီဘယ်သူကိုဆဲရမယ်ဘယ်သူကိုတော်လှန်ရမယ်ဆိုတာသိသွားကြပုံပါပဲဒါဟာတော်လှန်ရေးရဲ့အသီးပွင့်ပါပဲအဲ့ချိန်မှာတော်လှန်ရေးပြီးသွားမယ်ဆိုဘယ်လိုနေမလဲဘယ်လောက်ပြောဖို့ကောင်းလိုက်မလဲမထင်ပါနဲ့မြန်မာပြည်အကြောင်းမြန်မာတွေအသီးဆုံးမှာတော်လှန်ရေးပြီးတာနဲ့အချင်းချင်းပြန်ချကြအောင်ပါပဲနေချက်ကိုတော်လှန်ပြီးတော့လည်းအချင်းချင်းပြန်ချကြတာပဲ2017စစ်တပ်ကအာဏာဆုံးပြီးတော့လည်းအချင်းချင်းပြန်စော်ကြတာပါပဲအခုတော်လှန်ရေးပြီးသွားရင်လည်းတည်ကြပါတယ်အချင်းချင်းပြန်စော်ကြအောင်ပါပဲ။ဒါကြောင့်မို့ဆိုပြေကတော်လန်ရေးကိုမပြီးစေချင်တာပါ။ပြီးသွားရင်ညင်ညွတ်တော့မှာမဟုတ်ဘူးလေ။ဆိုပြေကမပြီးစေချင်ပေမဲ့တော်လန်ရေးမပြီးမချင်းဖျားမတက်ကန်းကျင်မသွားလို့တစ္ဆာဆိုထားတဲ့လူတွေကတော့စိတ်ညစ်နေမှာပါပဲ။က ဘာပဲဖြစ်ဖြစ်အားလုံးညီညွတ်နေတာပိုကောင်းတယ်မလားဒီတော့မပြောချင်မဲ့ပြောရရင်တော့တော်လိုင်းရေးအတွန့်ရှိပါစေလို့ပြောလိုက်ပါရစေ။